ရှင်ခင်ဗျာမြမပြည်သူတော်တော်များများကတရုတ်နဲ့ပူပေါင်းပြီးတော့စီးပွားရေးလိုရမဟုတ်မကြိုက်ကြပါဘူးဒါဖြစ်ရင်မြန်မာနိုင်ငံအတွက်တခြားရွေးချယ်စရာနည်းလမ်းဘာလဲဆိုတာကိုအဓိကကျွန်တော်မြင်မြင်နေပါတယ်ဆိုစီးပွားရေးပညာရှင်တယောက်အနေနဲ့စီးပွားရေးနားလည်တဲ့လူတယောက်အနေနဲ့ဘယ်လိုမြင်ပါလဲအချင်းချင်းပြောပါအောင်ခင်ဗျာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့မြန်မာလူထုကတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုသိသဘောမတူဘူးဆိုတာပါလေပေါ့မြန်မာတစ်ကတော့သူတို့ဘဝအတွေ့အကြုံတွေသူတို့ရင်းပြီးတော့မကြိုက်တာပေါ့လေဒါကလည်းသူတို့မှားတယ်လို့တော့မဆိုနိုင်ဘူးသို့တော့မြန်မာလူထုရဲ့သုံးပါးကတခြားရွေးစရာရှိလို့မကြိုက်တာမျိုးတော့ဒီမှာမရှိဘူးသူတို့မကြိုက်ဘူးဆိုရင်မကြိုက်တာကိုပဲသူတို့စောင့်ပေးတတ်တယ်။ဒါတော့ဟိုတရုတ်ရင်းနှီးမြှုပ်နှံမှုကကျွန်တော်တို့ရဲ့လက်ရှိအခြေအနေအရရှောင်လွှဲလို့မရတဲ့အနေအထားရောက်နေကြတယ်။မကြိုက်ဘူးပေါ့။ဒါတော့ဆက်ရွေးချယ်ချင်တာဆိုကျွန်တော်တော့များများရွေးစရာမမြင်ဘူး။ဂျပန်တို့ကိုရီးယားတို့အာဆီယံတို့ရင်းနှီးမြှုပ်နှံမှုနဲ့အတူတရုတ်ရင်းနှီးမြှုပ်နှံမှုကိုကျွန်တော်တို့ကရင်ဆိုင်ရမှာပဲ။ဒါတော့အဲ့ဒါကိုကျွန်တော်တို့ဘက်ကလေရကြဖြစ်အောင်ဘလောက်ဖန်တီးနိုင်လဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်တယ်။ဒီနေရာမှာတော့ဟိုအစိုးရရဲ့ခန္ဓာဟိုဦးဆောင်တဲ့လူတွေရဲ့ခန္ဓာကပို့ပြီးတော့အရေးကြီးပါလိမ့်မယ
်။ဟာရှေ့ကိုမဆက်ခင်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်နေတယ်ဒီမိုကရေစီလမ်းကြောင်းကိုသွားနေတယ်ဆိုတော့ဒီမိုကရေစီတစ်ခုမှစီးပွားရေးစနစ်ကြီးလူလူထောက်ခံမှုကိုမရရင်အောင်မြင်နိုင်တဲ့အလားအလာရှိပါလားလူလူထောက်ခံမှုမရဘဲနဲ့ဆွတ်လုတယ်ဆိုတာဟာသဘောကျပါရဲ့လားခင်ဗျာ။
အတိုင်းတာတစ်ခုဒီပဲလူတို့ကကြည့်ခံနေမှာစီးပွားရေးရတာအတိုင်းတာတစ်ခုကျော်သွားရင်တော့စီးပွားရေးအဆင်မပြေတာဟာကြည့်ခံနေကြမလို့အောက်တော်ဖြစ်လာတယ်။ဒီမှာဟိုနက်လေးတိုက်စီတန်လေးခိုက်စီပေါ့နော်။ဒီလိုမျိုးဖြစ်လာအောင်ကိုကဘာလုပ်နိုင်လဲဆိုတာကပိုရေးကြည့်ပါလေ
။အိန္ဒိယင်ကမ်ဘောဒီးယားရောလာအိုစ်တို့ဟာတရုတ်ရဲ့စီးပွားရေးဆွမ်းမှုကြောင့်ဖွံ့ဖြိုးမှုရှိလာတယ်။သူတို့စီကစီးပွားရေးဖွံ့ဖြိုးမှုကိုရောကွန်မရှင်နဲ့သဘောကျပါရဲ့လားအကြိုက်တွေ့ပါရဲ့လားခင်ဗျာအဲတရုတ်ရဲ့ပံပိုးမှုနဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဖုံဖြိုးတိုးတက်နေတဲ့ပုံစံကိုဘယ်လိုသုံးသပ်လို့ပါလဲအဲနိုင်ငံမျို
းကူးမှုလေးလေးပြောရင်တော့ကျွန်တော်မကြိုက်ဘူးဗျာဒီမှာလူကြီးရဲ့စိတ်နေစိတ်ထားကတမင်းရဲ့ရက်ခတ်စားမယ်အေးအေးနေခြင်းလေဆိုတော့ကိုယ်လွတ်လပ်မှုကိုယ်ရဲ့ဥစ္စာဒနာမဟုတ်တဲ့အေးစမ်းတာရာဟုတ်ပါလေဒါဘယ်ဟာရေးမလဲဆိုတာကျွန်တော်တို့စဉ်းစားဖို့ပါလေကိုလောင်းကမ္ဘောဒီးယားလမ်းကြီးတော့မသွားခင်ဘူးသွားတယ်ဆိုရင်ဘာလုပ်မလဲ။ကိုယ်လည်းပြောရင်လက်ရှိသွားနေတဲ့ဥက္ကဋ္ဌစိတ်ကြိမ်မတွေ့သေးတာတော့အမှန်ပဲ။ဒါပေမဲ့ကျွန်တော်မှအခွင့်အရေးရှိနေတယ်လို့ကျွန်တော်ယူဆတယ
်။ခွင့်အရေးရှိနေဆိုတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးတချို့စီးပွားရေးပညာရှင်တွေသုံးသပ်ခဲ့တဲ့ဟာတွေကိုအခုလည်းလူတွေကကိုးကားပြီးပြောကြတယ်။ပမခဖင်လေဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးအဓိက drug money မျိုးရေးဆေးရရဲ့ပတ်စံမဲ့လို့တော့လွှမ်းခြုံပြီးပြောခဲ့ဘူးရာကိုလည်းကြဘူးဖတ်ဖူးပါရဲအဲ့နောက်ပိုင်းမှာလည်းပဲသဘာဝတန်ဇာရတွေကိုရောင်းစားတဲ့စီးပွားရေးရှိတယ်အဲ့မွေးစွာရတဲ့ပတ်စံတွေကိုမွေးဖြူလုပ်ပြီးတော့သုံးတဲ့ဟာရှိတယ်အဲ့လုပ်ငန်းတွေကလည်းပဲခရိုနီလို့ခေါ်တဲ့အနာရှိသူတွေနဲ့ပလဲနံပါတ်စင်းတဲ့လူတွေကလည်းတွေ့ပြီးလုပ်နေရတယ်လို့ပြောပါရဲဆိုတော့အခုဒီလိုအခြေအနေကနေပြီးတော့ခုနကကိုမင်းခင်ပြောတဲ့အခွင့်အလမ်းမျိုးဆိုတာဘယ်လိုအခွင့်အလမ်းမျိုးကိုညွှန်ပြီးတော့ပြောလို့ပါလဲခင်ဗျာ
မနေ့ကျွန်တော်တို့ဒီမူကြီးစီဝါနဲ့တခြားတရားမှုနဲ့စီဝါကြီးသူ့မုံမောက်ကိုနဲ့ကြားထဲမှာကျွန်တော်တို့မှာတစ်ခုထူးကြတာကဒီရေဝင်စီဝါကြီးနဲ့တရားမှုကြားထဲမှာဒီအင်္ဂလိပ်လိုဂရီကျွန်တော်မျိုးပေါ့နော်အဲ့လိုကြားထဲမှာဆက်ဆံနေတာလည်းရှိတယ်တော့ဒါလည်းဒီရကြကြိုင်တွေ့နိုင်ရင်ကျွန်တော်တို့ဒီတိုင်းပြည်မှာဥနယ်ရဲ့ခွင့်လန်းရှိတယ်ဥပမာဒါတော့ဟိုကျွန်တော်တို့စီဝါကြီးကော်မတီနေနဲ့NLD ရဲ့ဒီပိုင်းဘဝတော့ကိုကျူးကျူးကျဲကျဲခါကရောကျွန်တော်တို့ရဲ့ဆရာကြီးတွေဖြစ်တဲ့ဒေါက်တာလာမြင့်လုံဆရာဦးမြတ်သိန်းတို့ဒီညနေလမ်းကြောင်းပေါ့နော်ကျွန်တော်တို့ရဲ့ရှိနေတဲ့ပရိသတ်အခြေအနေကဒီစက်ကျွေးရေးကိုဟိုအခြေခံပြီးတော့ပဒီမွင့်ကြီးပေါ့နော်အဲ့ဒီအပေါ်မှာတိုးတက်သွားနိုင်ရေးနော်အခြေခံဖြစ်တဲ့စားတော့ရေးနောက်ကစင်းတဲ့ဆွေးနေနော်ဒါလေးပြည်သူလုံးလိုက်ပြီးတော့ပုပ်ပုပ်ကိုလည်းကျွေးနိုင်ကျင်းကိုလည်းထောက်ပံ့နိုင်တဲ့ရန်ကြောင်မြို့ဟာကျွန်တော်တို့သွားနိုင်တယ်လို့ယူဆတယ်။လက်ရှိလည်းသူ့အတူတူရွေးနေတယ်။ဒါနဲ့ရင်းလာငါလာဒီဟာကိုအားပေးပြီးတော့ဇောင်းတင်ပြီးတော့ကျွင်းရွေးတာမျိုးကျွန်တော်တို့မှမရှိသေးဘူး။အဲဒီလိုရန်ကြောင်မြို့ဟာကျွန်တော်တို့လုံးနေငောင်းနေလို့ဖြစ်တယ်။နောက်တစ်ခုကဒီပုဂ္ဂလိကသဘာဝလောက်ကဲ့သေးလေးတွေနောက်တဝီချင်းလုပ်ငန်းလေးတွေရဲ့အင်အားကလည်းပကတိရှိနေတဲ့ဟာကိုဆွဲတင်သွားနိုင်တယ်။ဒါနဲ့အဲဒီမှာတော့ ဟိုဒါကိုတကယ်ဖြစ်အောင်လုပ်နိုင်တဲ့ပုံစံမျိုးမျိုးတော့ကျွန်တော်တို့လုပ်ကြည့်လို့တာပေါ့
အဲ့စီပွားရေးနိုင်ငံအတွက်လူစုကိုပညာပေးတာလူအပ်တဲ့ပညာရှင်တွေကျွမ်းကျင်သူတွေမွေးထုတ်ဖို့ပညာရေးရဲ့ပံ့ပိုးမှုကရောမြန်မာနိုင်ငံမှာဘယ်လောက်လှုပ်ရှားနိုင်ပါပြီလဲဟု
တ်အဲ့ဒီလိုအခြေခံကတော့ကျွန်တော်မှမရှိသေးဘူးဒါဒီနဲ့ကမာတီတီရဲ့တဘာဝမှာသူကြွကြကနမတိကလောက်ခွင့်ပြီးသူတို့ကိုဖွင့်ပေးရင်ခက်တန်းရရတဲ့ဘဝတွေ့ချင်တာသူတို့ကိုယ်ဟန်ကိုရှာဖောက်နိုင်တယ်တဘာဝရှိတယ်ဒါလေးကိုသမိုင်းကြောင်းရပြီးလာခဲ့တဲ့အခြေအနေအဲ့ဒီဟာကိုသွားလို့ရတယ်နောက်တစ်ခုကလုပ်နေကြမဟုတ်တဲ့ပုံစံမျိုးနဲ့ကျင်နေပြီးတန်ဖိုးလို့ရတယ်လက်ရှိတော့အဲ့လိုမဖြစ်ဘူးဒါပေမဲ့အဲ့ဒီအထက်ကနေပြီးဖောက်ခက်ပြီးတော့လုပ်နေကြမဟုတ်တဲ့ပုံစံမျိုးနဲ့တန်ဖိုးပေးနိုင်မယ်ဆိုရင်နော်ပညာရေးကတော့အားလုံးရဲ့အခြေခံပေါ့နော်ဒီအရေးတိဆိုင်တာတစ်ခါကြောက်တယ်။တစ်ခါကလေးပညာရှိပြီးသားအင်အားကိုကျွန်တော်တို့ရှာပြီးတော့သုံးနိုင်မယ်ဆိုရင်ကျွန်တော်အမြင်နဲ့ဖြစ်နိုင်ကြီးရှိရင်အလားအလာတော့ရှိသေးတယ်လို့ကျွန်တော်ယူဆပါတ
ယ်။ဘုမင်းရင်ပြောတဲ့အဲ့ဒီလမ်းဖွင့်ပေးဖို့ပံ့ပိုးပေးဖို့နေရာမှာဘယ်လိုအခက်အခဲတွေကြုံရပါလဲခင်ဗျာ။ပံ့ပိုးမှာ
။အဲ့ဒါကတော့တိုင်းပြည်ကိုအနည်း60ကျော်လောက်ဟိုဖြီးစည်းလာခဲ့တဲ့ရန်တရားကိုကျွန်တော်တို့မပြေးမနိုင်လာတာအဓိကအမြင်ဟောအတွေ့အကြုံတွေမှာပြိနေနေတဲ့လူတွေကလုံနိုင်ငံနဲ့နေရာမှာရောက်နေပြီတော့ဟုတ်လားဒီကဲကြောင်းနေတာတဲ့လူတွေကလုံနိုင်ငံနဲ့အချင်းကြီးမရောက်သေးဘူးဖြစ်နေတာအဲ့တော့အဲ့ဒီအတားအဆီးကိုကျွန်တော်တို့ချုပ်ပြတယ
်အဲ့ဒီစနေဟောင်းကိုထိုးဖောက်ဖို့အတွက်အဓိကအတားအဆီးကဖွဲ့စည်းပုံကိုပြင်ဖို့လိုတယ်လို့ပြောကြင်သလားခင်ဗျာ
အဲ့လိုတော့မဟုတ်ဘူးဗျာဒီဖွဲ့စည်းပုံရှိနေပေမဲ့အဲ့ဒီဘောင်ထဲမှာကိုကျွန်တော်လုံနိုင်ငံလို့အများကြီးရှိသေးတယ်နံပါတ်နောက်တစ်ခုကအပင်တစ်ခုတတ်ဖို့ပင်ကြီးကိုဖြတ်မှကျွန်တော်တို့ပြင်မှာမဟုတ်ဘူးအဲ့ဒီပင်ရဲ့ရေတောက်မှုတွေကိုကျွန်တော်ဖြတ်နိုင်တယ်ဒီပင်ဟာသူ့ဟာသူပြင်တော့မှာအဲ့တော့ဘယ်ဟာကအဓိကကြားလဲနော်အဲ့ဒီအပေါ်မှာနှီးကိုနေတဲ့အကြောင်းရင်းတွေကဘာတွေလဲအဲ့ဒါကိုလည်းကျွန်တော်တို့ညီမသူအပင်မပင်နိုင်ဘူးပေါ့
ဖွဲ့စည်းပုံကတားထားရဲဆိုရင်တချို့ကိစ္စတွေဘယ်လိုမှဖြတ်လို့မရတဲ့ကိစ္စတွေရှိရပါတယ်နိုင်ငံရေးအဖြစ်ဒါပေမဲ့ဒီကိစ္စမှာစီးပွားရေးအဖြစ်ပြည်သူတွေကိုအခွင့်အလမ်းဖွင့်ပေးဖို့ကဖွဲ့စည်းပုံနဲ့တော့တိတ်မဆိုင်ဘူးဆိုရင်ဘယ်နေရာအဓိကဖြစ်နေလဲအဲ့ဒါကိုလက်တွေ့တစ်ခုလောက်နမူနာပေးပါလားခင်ဗျာ
လက်တွေ့ဆိုရင်နမူနာပေးမယ်ဆိုရင်ဥပမာအင်ဒိုနီးရှားနမူနာတစ်ခုကျွန်တော်ကောင်းနေတာပေါ့အဲ့ဒါပါလေဆိုအင်ဒိုနီးရှားမှာတစ်ချိန်ကအာလာရှင်စနစ်ကလည်းအပြောင်းလဲလုပ်လာတဲ့အခါဟိုအောက်ကုန်ဌာနရဲ့အတက်တော်ပေါ့အဲ့တော့အဲ့ဒီကဘာလုပ်ခဲ့လဲဆိုရင်ကျွန်တော်ဖတ်မိတာပေါ့နော်ဒီအောက်ကုန်ဌာနကိုတစ်ဌာနလုံးပြေးလိုက်ပြလိုက်ပြီးတော့အင်္ဂလန်ကကုမ္ပဏီတစ်ခုတခါလေအတူတောင်းလေးလိုက်တယ်။ဟိုအချိန်လေးအချိန်တစ်ခုတည်းပေါ့။အဲ့လိုလုပ်နေကြမဟုတ်တဲ့အားမျိုးနဲ့ဖောက်ခက်လိုက်တဲ့အခါတခါလေဟိုအပြောင်းလဲတာဒီဒီနဲ့ပုံစံဝင်သွားတယ်။ဆိုတော့အဲ့လိုဟာမျိုးသွားတယ်ကျွန်တော်ကလက်ရှိပြန်လျားနေတော့ဘယ်လိုမှမဖြစ်နိုင
်ဘူး။ဟုတ်ကဲ့ဆိုတော့အခုမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့ကမ္ဘာဘန်တို့အာရှဖွံ့ဖြိုးရေးဘန်တို့ကတော့တိုးတက်မှုအပေါင်းလက္ခဏာပြတယ်လို့အမြဲတမ်းရေးကြရဲထင်ပါတယ်တကယ်လက်တွေ့မှာရောမြန်မာပြည်သူတွေဘဝဒါဒီကိစ္စနဲ့ကြည့်ရင်ပို့ပြီးတော့သာယာပျော်ရွှင်မှုရှိရလို့ထင်ပါလားစီးပွားရေးအဖြစ်တွေဟာအင်းကပစုတစ်ထည်သေးစီးရဲစီးရဲနံပါတ်တွေကိုပစုနှစ်ထည်သုံးထည်ဝလာနိုင်လားဆက်ဖြင့်အဲ့လိုအခြေခံနဲ့နှိုင်းနှိုင်းချင်ပြီးပြောပြပေးပါလားခင်ဗျာ
ဟုတ်တယ်နိုင်ငံတကာဖွဲ့စည်းပြီးပြောကြတယ်ပြောကြတော့တကယ်တော့ဗျာဟိုရေးမရှိတဲ့အိုင်လေးကိုဖောက်လိုက်လို့ရှိရင်မရှိတဲ့နေရာကိုဂျေကဝင်ဖြေးမှာတော့ပြေးကြတယ်။ဒါကဥတည်ဖို့ပြိုးနေနိုင်ငံနဲ့ရှင်ကျွန်တော်တို့ကအဲ့ဒီကြည့်လို့ရှိတာ။ဟုတ်။အဲ့တော့အဲ့ဒီမှာအခွင့်အရေးအများကြီးရှိတယ်။အခုကကျွန်တော်တို့ကယက်သားအဆွေရတက်လာတယ်။ယက်သားကမတက်နိုင်ဘူးဖြစ်တက်နိုင်ဘူးဖြစ်စီ။ငါကစေတနာရဲ့အရင်းကြီးဖြစ်တယ်။ဖြစ်ပုံကြတယ်ကျွန်တော်တို့ကြောင်းတော့။ကြောင်းတော့အခုကျွန်တော်ယူဆရတယ်။ဟိုတိုက်ပြီးတာအတက်ကဒီအပြောင်းလဲအခွင့်အရေးတွေရကြတယ်။အရင်နဲ့ဆိုင်ရင်တော့တိုင်းပြည်သားရဲ့အခြေအနေကဒီုံရတော့တိုးတက်လာလို့မြင်ပါလေ။တခုပဲရှိသေးတယ်။ကျွန်တော်တို့လက်ရှိအခက်အခဲကကြောင်းနေနေတဲ့ကိစ္စ။ဟိုကြောင်းနေတဲ့အခြေအနေကအဟန္တာတွေဖြစ်နေတာပေါ့။ဒါနဲ့ဒါအကျော်မတော်ရမြောင်ကျော်သွားမယ်။အင်းလာမြန်မာဆရာစကားပြောတ
ာ။ဆိုတော့အဲ့ဒီလိုအခက်အခဲအတားအဆီးတွေကိုပြင်နိုင်ခြင်းဒီအနောက်နိုင်ငံတွေအထူးသဖြင့် American ပြည်ထောင်စုကရင်းနှီးမြှုပ်နှံနိုင်တဲ့စီးပွားရေးatmosphere ဖြစ်လာနိုင်တဲ့အခြေအနေကိုဥတည်စီပါလားခင်ဗျာဥတည်နေမှထင်ပါလား
အဲ့ဒါတော့ကျွန်တော်ထင်တယ်နည်းနည်းလို့လေအမေရိကန်နဲ့အနောက်နိုင်ငံတွေဥရောပနိုင်ငံတွေကြီးလာပြီးရင်းနှီးမြှုပ်နှံနေအနေထားကတော့ရှိတော့ရှိလာမယ်သို့တော့ဟိုအချိန်တစ်ခုလုံးမယ်ဒါပေမဲ့ဖြစ်နေတာကတော့အဒီအာရှပေါ့ဂျပန်ကိုရီးယားအာဆီယံ
အိန္ဒိယရော
အိန္ဒိယလည်းပါပါလေဒါပေမဲ့အိန္ဒိယကတော့ထင်တယ်လို့မလာသေးဘူးပေါ့နော်လာပြီဒါပေမဲ့ဒီဘက်မှာတော့ခုနရေမရှိတဲ့အိုင်ဖြစ်တဲ့အတွက်ကြောင့်လာလာတော့အများကြီးရှိနေတယ်တော့ဆိုတော့ကျွန်တော်တို့ဖောက်ထည့်တယ်ဆိုတဲ့နေရာမှာဒါမျိုးပါလာပေါ့နော်ဘယ်သူတွေလာနေအောင်ကိုယ်ကဘာလုပ်ပြီးလဲဘယ်ပုံစံနဲ့လုပ်ပြီးလဲအများကြီးမူတည်တာပေါ့သူတို့လုံးတိုင်းအားကအချိန်လိုနေသေးတယ်လေဒါပေမဲ့အခုတောင်မှတန်ကြီးကြီးသားကကိုယ့်ဟာကိုယ်ရုံးလာတယ်တဖြည်းဖြည်းပို့ပြီးတော့နေရာကြအိဆောင်လုတ်ကင်ပြီးနေတယ်ပါပင်းနေတော့ချိန်မလောက်ချိန်ကြိုးချင်းဖြစ်ဖို့မလိုဘူးလေအဲ့ဒါအဲ့ဒီကဘောက်ဆပ်ဖြစ်တယ်လို့ပါ